တော်တာရှင်များရှင်ဂျမန်နေ့တောက်ကြံနေကနယူးယောက်မြို့ကုလသမဂ္ဂထွေထွေညီလာခံကြီးရဲ့တတိယကော်မတီမှာမြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးထူးကိုယ်စားလှယ်ပါမောက်ခပေါ်လိုစာကြည့်လို့ပညာရောကအစီရင်ခံစားတဲ့ဆောင်တင်သွင်းခဲ့ပြီးတော့အကြံပြုချက်တွေပေးခဲ့ပါတယ်ဒီအကြောင်းကိုမစ္စတာပညာရောနဲ့ဆက်သွယ်မေးမြန်းပြီးဦးကျော်စောညွန်ကတင်ပြပေးပါလိမ့်မယ်ရှင်
တော်တာရှင်များခင်ဗျာပထမဦးစွာအမျိုးသားညီလာခံခေါ်ယူရေးနဲ့ပတ်သက်ပြီးပါမောက်ခပင်နေရိုးကအခုလိုတင်ပြခဲ့ပါတယ
် I'm convinced that the definition of a timetable for the implementation of the roadmap
နိုင်ငံရေးအသွင်ကူးပြောင်းမဲ့ပြုပြင်ပြောင်းလဲရေးကိုအကောင့်ထဲဖော်မဲဆိုတဲ့ခံဝင်ချက်ကိုပြတ်ပြတ်သားသားတိဖို့တိကြတဲ့အချိန်စရာရှိဖို့လိုတယ်ဆိုတာကိုကျွန်တော်ယုံကြည်နားလည်ထားပါတယ်လို့ပြောကြပါတယ်နိုင်ငံရေးပါတီတွေကအဖွဲ့ဝင်တွေနဲ့လူ့အခွင့်အရေးကာကွယ်စောင့်ရှောက်သူတွေကိုအစိုးရကဖမ်းဆီးနှိပ်စက်တာဟာစစ်မှန်တဲ့ပြုရင်ပြောင်းလဲမှုကိုပြုလုပ်တဲ့ကိစ္စမှာအခက်အခဲတွေအတားအဆီးတွေဖြစ်နေတဲ့အကြောင်းကိုလည်းသူကအခုလိုဆက်လက်ပြောကြပါတယ
် I was deeply dismayed by the arrest of former student leaders for questioning the national convention process
ပြီးခဲ့တဲ့စက်တင်ဘာလလူ့ခွင့်ရေးကောင်စီကိုကျွန်တော်ကအစီရင်ခံစာကိုတင်ပြနေတဲ့အချိန်အဲ့ဒီနေ့မှာပဲအမျိုးသားညီလာခံကိုဝေဖန်ပြောဆိုမိတဲ့အတွက်ကျောင်းသားခေါင်းဆောင်ဟောင်းကြီးအဖမ်းခံလိုက်ရတဲ့သတင်းကိုကြားရလို့ကျွန်တော်အင်မတန်မှအံ့ဩမိရပါတယ်။ဒါပြင်ကုလသမဂ္ဂတွင်ရေးမှုချုပ်အပါအဝင်ကဘာကတောင်းပန်နေကြကပဲဒေါ်အောင်ဆန်းစုကြည်ကိုနောက်ထပ်နေအိမ်အခြေချုပ်တက်တန်းကာလတစ်နှစ်ထပ်တိုးတာကိုလည်းပမောက်ခပင်နေရုကထောက်ပြပါတယ်။2006ခုဩဂုတ်လကုန်အထိမြန်မာနိုင်ငံမှာအချင်းကျနေတဲ့နိုင်ငံကြီးအချင်းသား1185ဦးခန့်ရှိတယ်လို့သူကဆက်ပြီးတင်ပြပါတယ်။အထူးသဖြင့်ဒီအစီရင်ခံစာကိုသူပြင်ဆင်နေတဲ့အချိန်မှာသူဟာအချင်းတောင်အတွင်းကအချင်းသားတူတီဆုံးရတဲ့သတင်းကိုအင်မတန်မှစိတ်ထိတ်ခိုက်ကြေကွဲစာနဲ့ကြားရတဲ့အကြောင်းကိုပါမောက်ခပင်နေရိုကအခုလိုပြောပါလေ
The former student activist and political prisoner Tin Wing Aung died on Monday 16 October
နိုင်ငံရေးအချင်းသားတူဖြစ်တဲ့ကျောင်းသားခေါင်းဆောင်ဟောင်းကိုသက်ဝင်းအောင်ဟာသူ့ပမာချထားတဲ့ထောင်ဒဏ်59နှစ်ကိုကြာခံရင်းနဲ့ပဲအောက်တိုဘာ16ရက်တလင်းလာနေ့ကထောင်တွင်းမှာအသက်ဆုံးရှုံးခဲ့ရပါတယ်။သူ့မှာခံစားနေရတဲ့ရောဂါတွေကိုလည်းကုသမှုမခံရဘဲကွယ်လွန်ခဲ့ရခြင်းဖြစ်ပါတယ်။ဇန်နဝါရီလကစပြီးကမ္ဘာ့ချက်ချင်းဤအဖွဲ့ဟာအစိုးရရဲ့ပြဋ္ဌာန်းကတ္တချက်တိကျောက်သွာလာရေးမှာအကန့်အသတ်တည်းနဲ့ကြုံနေရတာကိုကျွန်တော်ပြစ်တင်ရှုတ်ချတယ်လို့ပမောက်ခပင်နေရုကပြောပါတယ်။ဆောင်ရွက်ခွင့်ပြုပါလို့လဲကျွန်တော်ကမြန်မာအာဏာပိုင်တွေကိုမြစ်တာရက်ခံပါတယ်လို့ပမောက်ခပင်နေရိုးကပြောသွားပါတယ်။နောက်ဆုံးအနေနဲ့ပမောက်ခပင်နေရိုးကလုံခြုံရေးကောင်စီမှမြန်မာအရေးထည့်သွင်းတာနဲ့ပတ်သက်ပြီးအခုလိုမှတ်ချက်ပြုပြောကြားပါတယ်
။ Security Council added recently Myanmar on its agenda. It's a new development that needs to be followed with attention.
ဒါဟာအလေးပြုထားပြီးဆက်လုပ်ရမယ်တိုးတက်မှုအစ်တစ်ခုဖြစ်ပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီရရှိရေးအတွက်နိုင်ငံရေးအသွင်ကူးပြောင်းရေးမှာအဖွဲ့ဝင်နိုင်ငံအလုံးဟာညှိနှိုင်းနိုင်နိုင်နဲ့ဆောင်ရွက်ဖို့အရေးတကြီးလိုအပ်နေပြီဆိုတာကိုပြသခြင်းဖြစ်တယ်လို့သူကပြောကြားသွားပါတယ်။ပမောက်ခပင်နေရိုးရဲ့အစီရင်ခံစာပေါ်မှာမြန်မာကုသလင်အဖွဲ့ကအဖွဲ့ဝင်တဦးဖြစ်တဲ့နိုင်ငံသားရေးဝန်ကြီးဌာနကညွှန်ကြားရေးမှူးချုပ်ဦးဝင်းညကလက်မခံတဲ့အကြောင်းအခုလိုတုံ့ပြန်ပါတယ်
။ My delegation totally rejects them.
ပမောက်ခရဲ့အစီရင်ခံစာဟာအဖြူသဘောမဆောင်တဲ့ဝင်ရောက်ဆွတ်ဖက်မှုသာဖြစ်ပြီးမခိုင်လုံတဲ့ဆွဆွဲချက်တွေပါဝင်ကသဘာဝမကျတဲ့အကြံပြုချက်တွေလည်းပါရှိပါတယ်။ကျွန်တော်တို့ရဲ့ကိုယ်စားအဖွဲ့ကဒါရီအလုံးကိုလုံးဝလက်မခံပယ်ချပါတယ်လို့သူကပြောကြားသွားခြင်းဖြစ်ပါတယ်။ပမောက်ကပင်နေရိုးရဲ့အစီရင်ခံစာနဲ့ပတ်သက်ပြီးလဲ NCGUB အဝေးရောက်ညွန်ပေါင်းအစိုးရအဖွဲ့ကုလသမဂ္ဂကိုယ်စားလှယ်တော်ဒေါက်တာဦးတောင်ထွန်းကလည်းအခုလိုသဘောထားမှတ်ချက်ပေးသွားပါတယ်
။အတွေ့အကြုံဆွေးနွေးရေးကိစ္စဒါကိုအလုံးအင်အားစုတွေအလုံးတွေ့ဆုံဆွေးနွေးကြဖို့နော်အင်အားစုတွေအားလုံးပါဝင်တဲ့ဒီ transition ပေါ့နော်ဒီမိုကရေစီရဲ့အစဉ်ကူပြောင်းမှုတရားဖြစ်ဖို့ပေါ့အဲသူ့အနေနဲ့ကတော့တိုက်တွန်းတာဖီယန်နန်ဘက်ကနေပြီးတော့ရှားဝင်ဆောင်ရွက်မှုပေါ့နော်ဟိုအောင်မြင်မှုသူရုံးကကြိုးပမ်းနေတဲ့အလုပ်အောင်မြင်လာအောင်လုံခြုံရေးကောင်စီအဖွဲ့ဝင်တွေအားလုံးကလိုအပ်တဲ့အကူအညီတွေကိုပေးဖို့သူ့အနေနဲ့အားကိုလိုရလိမ့်မယ်လို့သူမျှော်လင့်နေဆက်သဘောပေါ့နော်ဒါကတော့တန်တမာအရပြောတာပေါ့နော်အမှန်မှာတော့လုံခြုံရေးကောင်စီအဖွဲ့ဝင်တွေရဲ့တကယ်ထဲဝင်ကူပေါင်းဆောင်ရွက်မှုကိုသူဖိတ်ခေါ်လိုက်တာ